ဆူရန်နိုင်ငံမှာလွန်ခဲ့တဲ့လေလကသမရကိုရာထူးကဖြုတ်ချပြီးစစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်တင်းလာနီကသမရဟောင်းအိုမာအယ်ဘာရှာကိုအာဂရီလိုက်စားမှုဆွဆွဲချက်တွေနဲ့တရားရုံးတင်စစ်ဆေးခဲ့ပါတယ်။နှစ်ပေါင်း30ကြာဆူဒန်နိုင်ငံကိုအုပ်ချုပ်ခဲ့တဲ့သမရဟောင်းဘာရှာကိုတရားမဝင်နိုင်ငံသားငွေပိုင်ဆိုင်မှုလက်ဆောင်ပစ္စည်းတွေကိုတရားမဝင်နဲ့အပြုအမူမျိုးနဲ့လက်ခံခဲ့တဲ့ဆိုတဲ့အချက်တွေနဲ့ဆွဲချက်တင်ထားတာပါ။တရားရုံးမှာထွက်ဆိုခဲ့တဲ့စုံစမ်းစစ်ဆေးရေးမှူးတဦးရဲ့ပြောဆိုချက်အရဘာရှာဟာ Saudi Arabia နိုင်ငံစီကငွေသားကြီးတသက်ဒေါ်လာတန်ပေါင်းများစွာကိုလက်ခံယူခဲ့တယ်လို့စုံစမ်းစစ်ဆေးသူတွေကိုဝန်ခံပြောဆိုခဲ့တယ်လို့ဆိုပါတယ်။သမရဟောင်းအိုမာအယ်ဘာရှာကိုအာဂရီလိုက်စားမှုနဲ့တရားရုံးတင်စစ်ဆေးနေတဲ့အပေါ်ဆူဒန်ပြည်သူတွေကတော့အားမလို့အားမရဖြစ်နေကြပြီးဒီဆွဲချက်တွေဟာဘာရှာကျူးလွန်မှုတွေနဲ့နှိုင်းယှဉ်ရင်အသေးမွှားဖြစ်ပြီးအလွန်တရာမှနောက်ကျနေတယ်လို့လည်းမြင်နေကြပါတယ်။ဒီဆွဲချက်တွေဟာဆူဒန်နိုင်ငံမှာဖြစ်ခဲ့တဲ့လူမျိုးတုံးတပ်ဖြတ်မှုကိုလစ်လျူပြတာတကယ်တမ်းဘာရှာကိုလူမျိုးတုံးတပ်ဖြတ်မှုလူတွေကိုအစုလိုက်တပ်ဖြတ်မှုစတဲ့ကျူးလွန်မှုတွေနဲ့ပထမဆုံးဆွဲဆိုစစ်ဆေးတင်ကြောင်းဆူဒန်ပြည်သူတအူးက VOA ကိုပြောပါတယ်။ ICC နိုင်ငံကရာဇဝတ်ခုံရုံးကတော့သမရဟောင်းဘာရှာကိုဆူဒန်ရဲ့ဒါဖာဒေတာစစ်ပွဲအတွင်းစစ်ရာဇဝတ်ကျူးလွန်မှုလူသားစုပေါ်ရာဇဝတ်ကျူးလွန်မှုနဲ့လူမျိုးတုံးတပ်ဖြတ်မှုစတာတွေကိုကျူးလွန်ခဲ့တယ်ဆိုတဲ့ဆွဲချက်တွေတင်ထားပြီးသားဖြစ်ပါရဲ့ရှင်။